မြန်မာအစိုးရရဲ့စုံစမ်းရေးကော်မရှင်ကနေရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လနှောင်းပိုင်းတုန်းကကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေရဲ့ရုံးခန်းတွေနေအိမ်တွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းတင်ပြခဲ့မှုအပေါ်ကြိုဆိုတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဖြစ်ပွားခဲ့တဲ့အကြမ်းဖက်လွတ်ရက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရကဝေဖန်ပြစ်တင်ရှုံချလိုက်တယ်လို့သမ္မတကိုယ်တိုင်ချက်ချင်းဆိုသလိုကော်မရှင်တရဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးစေခဲ့တယ်။ဒီဖြစ်ရဟာတဘောယိုးနဲ့မကြီးပဲပဲဖြစ်ပွားခဲ့တာကိုတွေ့ရှိရတဲ့အကြောင်းထုတ်ပြန်ခဲ့တဲ့အပေါ်လူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်နေသူတွေကအတိအမှတ်ပြုတဲ့အကြောင်းနောက်ပြီးတော့အစိုးရကအကြမ်းဖက်မှုဖြစ်ရတဲ့ပတ်ဝန်းကျူးလွန်သူတွေကိုဖော်ထုတ်ပြီးတော့ဥပဒေနဲ့အညီရေးယူသွားမယ်ဆိုပြီးပြောခဲ့တဲ့အပေါ်ကိုကြိုဆိုတဲ့အကြောင်းအတွင်းရေးမှူးချုပ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတက်ဖင်ဂျူဂျာရစ်ကဘရူးနီမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမလ26နဲ့29ရက်နေ့တွေကစစ်တွေမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုကိစ္စဟာအဖွဲ့တစ်ဖွဲ့ကနေမမှန်သတင်းဖြန့်ပြီးတော့လုံဆော်ဆောင်ရွက်မှုတွေရှိခဲ့တယ်လို့အစိုးရစုံစမ်းရေးကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေဟာသူတို့ရဲ့တွေ့ရှိချက်အစီရင်ခံစားနဲ့ပတ်သက်လို့ရန်ကုန်ခြေစိုက်တန်တမာနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခေါ်ယူပြီးတော့ရှင်းလင်းပြခဲ့တာပါ။ကုလသမဂ္ဂနဲ့ INGO အဖွဲ့တွေဟာရခိုင်ပြည်နယ်အတွင်းမှာပုံမှန်ပြန်လည်အလုပ်လုပ်ကိုင်နိုင်ဖို့အတွက်လုံခြုံရေးအပြည့်အဝကာကွယ်ပေးနိုင်အောင်အစိုးရဘက်ကညှိနှိုင်းဆောင်ရွက်သွားမယ်ဆိုတဲ့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာဟာအရေးကြီးတဲ့အချက်ဖြစ်တယ်ဆိုပြီးတော့လည်းအတိအမှတ်ပြုတဲ့အကြောင်းကိုကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုပါတယ်